ကတ်လန်တီနယ်မှာဒီဇင်ဘာလအတွင်းကျင်းပမယ့်ရွေးကောက်ပွဲရလကူစပိန်နဲ့ဥရောပသမဂ္ဂတို့ကအတိမတ်ပြုဖို့ဘယ်လ်ဂျီယံနိုင်ငံကိုထွက်ပြေးတင်ဆောင်နေတဲ့ကတ်လန်သမရဟောင်းကာလီပုချ်မွန်ကမင်းစနီနီကပြောကြားလိုက်ပါတယ်ခွဲထရီသမားတွေဘက်ကအနိုင်ရခဲ့မယ်ဆိုရင်ကတ်လန်တီနယ်ပေါ်စပိန်အစိုးရရဲ့တိုက်ရိုက်အုပ်ချုပ်မှုကိုအဆုံးသတ်စေမှာဖြစ်တယ်လို့လဲမစ္စတာပုချ်မန်က ံကိုတင်ဆောင်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကျင်းပမဲ့ကတ်နမ်တီနယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စနေနေ့ကဘယ်လ်ဂျီယံမှာပြုလုပ်တဲ့အခမ်းအနားတွင်မိကွန်းပြောကြားရမှာကတ်နမ်ပြည်သူတွေဟာသူတို့ရဲ့စွမ်းဆောင်ရည်နဲ့တခြားလွတ်လပ်တဲ့နိုင်ငံဖြစ်လာဖို့စိတ်ဆန္ဒတွေကိုကဘာကိုထုတ်ဖော်ပြသခဲ့ပြီးဖြစ်ကြောင်းမစ္စတာဘုရှ်မန်ကပြောပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ကနေတခြားလွတ်လပ်တဲ့နိုင်ငံဖြစ်Catalonia လွှတ်တော်ကအောက်တိုဘာလ28ရက်နေ့ကကြေညာခဲ့ပြီးတဲ့နောက် Spain အစိုးရကအဲ့ဒီလွှတ်တော်ကိုဖျက်သိမ်းလိုက်တယ်လို့ပြည်내အစိုးရအဖွဲ့ကလည်းယာရူးတာဝန်တွေကနေဖယ်ထားလိုက်တာပါ Spain ဝန်ကြီးချုပ် Mariano Rajoy ကတော့ Catalonia ပြည်내မှာရွေးကောက်ပွဲအသစ်ကျင်းပပေးမှာဖြစ်ပြီးတမရဟောင်း Puigdemont လည်းပါဝင်ရှင်ပြိုင်ခွင့်ရှိကြောင်းပြောပါတယ်Catalonia ပြည်내တခြားခွဲထွက်ရေးကြိုးပမ်းမှုကိုဥရောပသမဂ္ဂခေါင်းဆောင်တွေကအလွန်အလွန်သတိထားနေတာဟာ Spain နိုင်ငံကိုကြော်ပြီးဒေတာရင်းခွဲထွက်ရေးစိတ်တွေလှုံ့ဆော်ပေးခဲ့တာကြောင့်ဖြစ်တယ်လို့လည်း Mr. Puigdemont ကပြောပါတယ်ဒီတော့တွင် Spain နိုင်ငံကိုနိုဝင်ဘာလကရောက်ရှိလာတဲ့ဥရောပကော်မရှင်ဥက္ကဋ္ဌကလည်းဥရောပတွင်ခွဲထွက်ရေးဝါဒီတွေကိုစန့်ကျင်ဖို့တိုက်တွန်းခဲ့ပါတယ်ရှင်